စီးရီးယားနိုင်ငံအရှေ့ဘက်မှာအမေရိကန်ထူးတပ်ဖွဲ့ဝင်တွေက IS စီးကြောက်အဖွဲ့ထိတ်တန်းကောင်းဆောင်တူကိုတုတ်တင်နိုင်ခဲ့ပြီးသူ့ရဲ့ဇနီးကိုဖမ်းဆီးခဲ့တယ်လို့သမ္မတအင်ဗီရိုနဲ့ပင်နီကွန်စစ်ဌာနချုပ်ကဒီကနေ့မှပြောကြားလိုက်ပါတယ်စစ်သေးကြော်ရမုံငွေရရှိဖို့အတွက်မုံကူစည်းကွက်မှာရည်နံတင်ဖို့ရောင်းချမှုပါဝင်စီးရီးလှုပ်ရှားမှုတွေမှာပါဝင်တယ်လို့အမေရိကန်အနေနဲ့ယုံကြည်ထားတဲ့ IS ခေါင်းဆောင်အဘူဆာယက်ကိုအဓိကပြစ်မှတ်ထားပြီးအမေရိကန်ထူးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာပါဒီအယ်မာမာစစ်စင်ရေးဆင်နေဖို့အရမရှိတဲ့အမေရိကန်ခြေစိုက်ခန်းကနေတပ်သားတွေဆီလို့ဖို့ပင်နဂွန်ကိုသမ္မတဘရိတ်ဥပမာကတောက်ကြနေနှောင်းပိုင်းမှာညွှန်ကြားခဲ့တယ်လို့အင်ဗီရိုကပြောပါတယ် IS ခေါင်းဆောင်ရဲ့ဇနီးဦးမန်ဆာယက်ကိုတော့အီရတ်နိုင်ငံကအမေရိကန်စစ်ဘက်ထင်းသိမ်းရေးစခန်းမှာဖမ်းဆီးထားပြီးသူတို့ဖမ်းဆီးထားတဲ့ယာဇီဒီအမျိုးသမီးငယ်တူဦးကိုလည်းကယ်တင်နိုင်ခဲ့ပါတယ်ဒီလိုဝင်ရောက်စီးနှင်းမှုအတွင်းအမေရိကန်ဘက်ကအထူးကြိုက်အကြဆုံးမရှိဘူးလို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဘာနန္ဒာတီမီဟန်းကပြောပါတယ်ဒီလိုတိုက်ခိုက်ချင်မှုမှုဟာအမေရိကန်အနေနဲ့သူတို့နိုင်ငံသားတွေမိတ်ဆွေတွေနဲ့မဟာမိတ်တွေကိုဒုက္ခပေးနေတဲ့အကြမ်းဖက်သမားတွေခိုအောင်လို့မရအောင်အမေရိကန်အနေနဲ့ဒီဇိုင်းမမက်လုပ်သွားမယ်ဆိုတာကိုပြသတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Ash Carter ကလည်းပြောပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာအမေရိကန်နဲ့မဟာမိတ်တွေဟာလေကြောင်းတိုက်ခိုက်မှုတွေလက်နဲ့ချီလှုပ်ဆောင်နေပေမဲ့မြေပြင်တပ်ဖွဲ့တွေအုံပြူတာကိုတော့ကန့်သက်ထားပါတယ်မဟာမိတ်တွေဟာလေကြောင်းကနေ22ချိန်ညာလုံးပေါက်တိုက်ခိုက်ခဲ့ကြပါတယ်